မြန်မာအစိုးရသည်လက်ထက်ဂျပန်နိုင်ငံအားကြီးဝန်ကြီးရဲ့ပထမဦးဆုံးခီးစဉ်အဖြစ်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိပြီးခီးစဉ်အတွင်းမြန်မာသမ္မတနိုင်ငံအားကြီးဝန်ကြီးတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံမှာပါမြန်မာအစိုးရသည်ကအလေးထားလှုပ်ဆောင်နေတဲ့အလုပ်ကိုင်အခွင့်အလမ်းဖန်တီးရေးအပါအဝင်အခြားလူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုဂျပန်ဘက်ကအစွမ်းကုန်ကူညီသွားမယ်လို့လည်းခီးစဉ်မတိုင်ခင်မှာဂျပန်နိုင်ငံအားကြီးဝန်ကြီးကပြောဆိုထားတာကြောင့်ဂျပန်ရဲ့ယင်းနီးမြှုပ်နှံမှုတွေတိုးတက်လာဖို့ကိုလည်းညွှန်းလင်းနေကြပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့မြန်မာအစိုးရတက်လက်ထက်မှာပထမဆုံးခီးစဉ်အဖြစ်ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိဒါဟာနှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်လိုက်ပါတယ်။ခီးစဉ်အတွင်းနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့မြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံရဲ့ပြန်ကြားရေးနဲ့ယဉ်ကျေးမှုဌာနကဒေါ်ဝိယီဆိုကအခုလိုပြောပါတယ
်ဒီနေ့ late evening မှာနိုင်ငံရေးဝင်ကြီးရောက်ပါမယ်မိကြီးတော်ပေါ့နော်ဒီပြည်တော်ခန္ဓာရောက်မှာပေါ့မာရင်မနေ့ဖန်ကတော့ကျွန်တော် roughly ပဲပြောလို့ရမယ်နော်အမမနေ့ဖန်မှာကောသုံးမှုရှိပါတယ်မနေ့9နာရီခွဲမှာမူဖာမှာကျောင်းဆန်းစုတင်နဲ့တွေ့ပါမယ်ပြီးတော့အဲ့မှာပဲတင်းစားရှင်းလင်းပွဲရှိနေတယ်ချင်းနေမှာနော်နောက်တစ်ခါအမ7နာရီမှာတမနာကြီးဥရှိကျောင်းနဲ့တွေ့ပါမယ်။နောက်တစ်ခါအမ2နာရီခွဲမှာကာကြုံနဲ့တွေ့ပါမယ်ရှင့်။လက်ခံညနေပဲပြန်ပါမယ်ရှင့်
။ဂျပန်နိုင်ငံသားကြီးဝင်ကြီးဖူမီယိုကီရှိဒါဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာနိုင်ငံပိုင်သတင်းစာနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့မြန်မာအစိုးရတစ်ကအလေးထားတဲ့အလုပ်ကိုင်ခွင့်လန်းများဖန်တီးရေးအပါအဝင်လူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစွမ်းကုန်ထောက်ပံ့ကူညီမယ်လို့ဖြေကြားခဲ့ပါတယ်။မြန်မာအစိုးရတက်လက်ထက်မှာဂျပန်နိုင်ငံရဲ့ယင်းနှိမ့်ညွတ်မှုတွေတိုးတက်ဝင်ရောက်လာမယ့်အလားအလာကတော့လက်ရှိသီလဝါဆက်မှုစုံမှာဆက်ယုံနေဝင်လာမလားဆိုတဲ့မျှော်လင့်ချက်တစ်ခုသာရှိနေသေးပြီးတခြားသိတာတဲ့ယင်းနှိမ့်ညွတ်မှုတွေမတွေ့ရသေးတဲ့အကြောင်းမြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကပြောပါရယ်။အရင်အစိုးရလက်ထက်ကသီလဝါဆက်မှုစုံအဖြစ်အခြေခံအဆောက်အုံပိုင်းသာတိစောက်ထားနိုင်တာဖြစ်ပြီးလက်တွေ့နိုင်ငံခြားယင်းနှိမ့်ညွတ်မှုတွေကတော့ပြောလောက်ဆိုလောက်မရှိသေးပါဘူး။တကယ်လို့ဂျပန်ဘက်ကဆက်ယုံတွေသားယင်းနှိမ့်ညွန်လာမယ်ဆိုရင်တော့အလို့အကန့်အခွင့်အလမ်းတွေတိုးတက်ဖန်တီးပေးနိုင်မယ်အလားအလာရှိတယ်လို့လဲဒေါက်တာဆူထွန်းကရှုမြင်ပါတယ
်။ဆက်မှုတော့ဒီခုမှတကယ်တော့ကဒီသူ့အပြည့်ပေါ့နော်။ဟိုဆက်ယုံ300လောက်ဒါတည်လာမယ်ဆိုရင်တော့လေအလို့အကန့်အခွင့်အလမ်းတို့ကမတည်ုံကိုဆိုပါလို့ကျွန်တော်ကတရားပဲလို့လဲဆိုဆက်ယုံတွေရဆိုရင်တော့လေဒါချမ်းပြင်းဟိုတောင်းချီပြီးတော့လိုအပ်လာနိုင်နေသားတော့ဖြစ်လာနိုင်တောင်းချီပြီးတော့နော်။ဒီချို့ဥပဒေလေးရောတယ်ဟိုပြန်ပြီးတော့ပြင်ဖို့ modify လုပ်ဖို့တော့လိုမယ်ထင်တယ်။အခြေခံတော့ကျွန်တော်ဥပဒေပိုင်းကိုခိုင်မာဖို့လိုတာပေါ့နော်။ဂျပန်နေရာတော့သူတို့အနေနဲ့ဒါလုပ်တစ်ခုလုပ်မယ်ဆိုရင်သူကနည်းနည်းလေးစိတ်ဆက်တယ်ပေါ့နော်။ General Dynamics ကတရုတ်ဒီ China လိုပေါ့လေဆိုရင်တော့ပို့ပြီးတော့စိတ်ဆက်တဲ့အတွက်ကြောင့်မလို့ဒီဥပဒေပိုင်း policy ပိုင်းအတည်ပြုဖို့လိုရတော့ကျွန်တော်မြင်ပါတယ်။အဲနောက်ဆက်ပြောမှာပဲသူတို့ကဝင်လာမယ်လို့ကျွန်တော်မြင်တယ
်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံခြားယင်းနှိမ့်ညွတ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့ဒေတာရီနိုင်ငံတွေနဲ့ရှင်းပြနိုင်မှုမရှိသေးဘူးလို့လည်းထောက်ပြပါတယ်။လမ်းပန်းဆက်သွယ်ရေး၊ငွေကြေးဝင်ဆောင်မှုစနစ်အခြေခံအဆောက်အအုံစတာတွေမှာမြန်မာနိုင်ငံဟာဒေတာရီနိုင်ငံနေစေဖြစ်ပါတယ်။မြန်မာအစိုးရတဲ့လက်ထက်မှာမြန်မာလေယာဉ်လုပ်ငန်းဘက်မှလည်းဂျပန်ရဲ့ယင်းနှိမ့်ညွတ်နှံမှုလက်တွေဝင်ရောက်လာဖို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ်
။လေယာဉ်ဆိုင်ရေးကဏ္ဍမှာတော့တချို့ကိစ္စတွေဝင်လာတာရှိရပါတော့။ဒီပါလို့ကျွန်တော်ကမကူနဲ့အဲဒီနုံရိုင်းတစ်ခုဆိုမကူနဲ့မေဇူရီလက်မှတ်ထိုးတာရယ်သူတော်လည်းပဲဟိုလက်မှတ်ထားမှုယူတာထိုးတာတကယ်ဒီ cash flow နဲ့တကယ်ရင်းမနေမှုကမလာသေးဘူးနော်ဟိုကျော်နေတာဒီအစိုးရအသေးလက်ထက်မှာတော့ဒါတော့ဒီအစိုးရပေါ်ယူမှုရှိတာရယ်တော့တကယ်ဝင်လာမယ်လို့ကျွန်တော်မျှော်လင့်တာပေါ့နော်လေယာဆက်ပေးကဏ္ဍမှာနောက်တမီဝါစာဆွဲဝင်စောက်ဖို့အဲ MOU ထိုးတဲ့ကိစ္စတွေရှိတယ်ပေါ့နော်ဒါပေမဲ့လောလောဆယ်တော့အများကြီးတော့ဝင်လာတော့တိတ်မတွေ့သေးဘူးသူတော်လည်းအစိုးရအသေးလက်ထက်မှာတော့လည်းပို့ပြီးတော့ဝင်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိဒါဟာနိုင်ငံသားဝင်ကြီးအဖြစ်မြန်မာနိုင်ငံကိုလာရောက်တာဟာအခုတတိယအကြိမ်ဖြစ်ပါတယ်။အခုခီးစဉ်ကတော့ဂျပန်နိုင်ငံသားဝင်ကြီးရဲ့ဧပြီလ29ရက်နေ့ကနေမေလ6ရက်နေ့အထိအာရှ5နိုင်ငံခီးစဉ်အဖြစ်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးနောက်အခုမြန်မာနိုင်ငံကိုဝင်ရောက်တာဖြစ်ပါတယ်။မြန်မာနိုင်ငံကနေတက်ဆက်လာအိုနဲ့ဗီယက်နမ်နိုင်ငံတို့ထံခီးဆက်မယ်လို့လဲဂျပန်နိုင်ငံသားကြီးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်